to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ April 2ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မစုမြတ်မော်ပါရှင် COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ချိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိ ंछ ုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်နက်ဖန်တောက်ကြနေကစာပြီးည10နာရီကနေမနက်4နာရီကြားတနိုင်ငံလုံးမထွက်ရအမိန့်ထုတ်ပြန်တယ်လို့ဝန်ကြီးချုပ်ပရာယုတ်ချာဝချာကရုပ်မြင်သံကြားပေါ်ကနေဒီကနေ့ကြေညာသွားတာဖြစ်ပါတယ်။ဆေးဘက်ဆိုင်ရာပစ္စည်းတွေပို့ဆောင်တာတီးခြားခွဲထားဖို့လိုအပ်သူတွေလူနာတွေဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကိုတော့ညမထွက်ရချွင်းချက်ပြုတယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။American ပြည်ထောင်စုမှာတော့ coronavirus ဘိုးကြောင့်သေဆုံးသူ 9,000 ကျော်သွားချိန်မှာဒုတိယလူဦးရေအများဆုံးမြို့ဖြစ်တဲ့ Los Angeles မြို့တော်ဝန်ကအများပြည်သူတွေကြားသွားတဲ့သူတိုင်းကိုနှာခေါင်းစည်းမျက်နှာဖုံးအကာဝတ်ရမယ်လို့အမိန့်ထုတ်လိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေသုံးဖို့လိုအပ်နေတဲ့ဆေးရုံသုံးနှာခေါင်းစည်းမျိုးကိုတော့မဝတ်သင့်ပေမဲ့အဝတ်စကိုနှာခေါင်းစည်းအကာအဖြစ်ဝတ်ဆင်ပြီး coronavirus ဘိုးကူးစက်မှုတားဆီးကြဖို့အတွက်မြို့တော်ဝန် Eric Cassetti ကပြောကြားခဲ့ပါတယ်။American ပြည်ထောင်စုအစိုးရကျန်းမာရေးတာဝန်ရှိသူတွေကတော့နှာခေါင်းစည်းအကာဝတ်ဆင်သင့်တယ်လို့အကြံမပြုသေးပါဘူး။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူစုစုပေါင်းသက်တမ်းပြည့်ကနီးနေတယ်လို့သေဆုံးသူကလည်း 9,000 နီးပါးရှိနေပါတယ်။ယောဂါပိုးကူးစက်မှုမြန်ဆန်နေတဲ့အပေါ်စိုးရိမ်နေလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားပါတယ်။အိမ်ပြန်မထွက်ရတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာတွေကဆင်းရဲသားတွေပိုပြီးဒုက္ခဖြစ်နေတဲ့အပေါ်စိုးရိမ်ကြောင်းနဲ့လူမှုဖူလုံရေးစနစ်မကောင်းတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ COVID-19 ရောဂါထိန်းချုပ်ဖို့အမေရိကန်တနိုင်ငံလုံးမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ရောဂါကူးစက်မှုနှုံတိုးနေတဲ့နေရာတွေစီလေယာဉ်တွေပြန်တန်းသွားလာမှုရပ်ဖို့သူအမိန့်ထုတ်ကောင်းထုတ်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံထဲမှာယောဂပိုးကူးစက်မှုအခြေအနေဆိုးနေတဲ့နေရာတွေတစ်ခုနဲ့တစ်ခုကြားလေယာဉ်ခရီးစဉ်တွေတားမြစ်ဖို့ဆုံးဖြတ်ချက်ဟာအင်မတန်ခက်ခဲပေမဲ့လုံတဲ့သလားဆိုတာစဉ်းစားနေတယ်လို့ဗိုလ်ထုံးတွေကအင်မီရော်မှာလုံတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဗုဒ္ဓဟူးနေ့အထိအမေရိကန်ပြည်ထောင်စုမှာယောဂပိုးကူးစက်သူ 2,100 ခွဲကျော်ရှိတယ်လို့သေဆုံးသူအခြေအတွက်က 9,000 ကျော်နေပါတယ်။နယူးယောက်မြို့တမြို့ထဲမှာနေစုစုပေါင်းတည်ဆုံသူ 1,300 ကျော်ပါတယ်။လူဦးရေ 23 သန်းရှိတဲ့ Florida ပြည်နယ်မှာလည်းမဖြစ်မနေလိုအပ်တာကလွဲလို့အင်ပြင်မထွက်ရအမိန့်ကို April 9ကုန်အထိပြည်နယ်အုပ်ချုပ်ရေးမှူးကထုတ်ပြန်ခဲ့ပါတယ်။ Pennsylvania, Nevada နဲ့ Mississippi ပြည်နယ်တွေကလည်းအလားတူအမိန့်ကိုပုံထုံးတွေကထုတ်ပြန်ခဲ့ကြပါတယ်။ Philippine နိုင်ငံမှာ Coronavirus ကိုကူးစက်မှုထိန်းချုပ်နိုင်ဖို့အိမ်ပြန်မထွက်ရတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်သူတွေကိုပြစ်တတ်မယ်လို့သမ္မတရော်ဒရီဂိုဒူတာတီကပြောကြားလိုက်ပါတယ
် My orders are sa police pati military pati mga barangay na pagkaginulo
ရဲတပ်ဖွဲ့စစ်တပ်နဲ့ခြေရွာကြီးကလေးအနေနဲ့ပြဿနာလုပ်သူတွေရှိတယ်ကိုအသက်အန္တရာယ်ရှိတယ်ဆိုရင်ပြစ်တာတတ်လိုက်ဖို့အတွက်အမိန့်ပေးတယ်လို့ဖိလစ်ပိုင်သမ္မတဒူတာဒီကဗုဒ္ဓဟူးနေ့ကရုပ်မြင်သံကြားပေါ်ကနေပြောကြားခဲ့တာပါမနီလာမြို့တော်ကဆင်းရဲသားရပ်ကွက်တစ်ခုမှာအစိုးရပေးတဲ့အစားအသောက်ထောက်ပံ့မှုတွေမလုံလောက်တဲ့အပေါ်စူပူဆန္ဒပြမှုတွေရှိခဲ့ပြီးတဲ့နောက်ပြည်ထနာလုပ်သူတွေကိုပြစ်တတ်မယ်လို့သမ္မတကပြောကြားခဲ့တာပါဒါရီမကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်နေသူတွေကိုလည်းအစိတ်အတင်းတောက်ခိုင်းတာမျိုးအထိလုပ်ပြီးတော့ပြင်းပြင်းထန်ထန်အရေးယူမယ်လို့တတိပေးခဲ့ပါတယ်ဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအခြေအနေဆိုးလာနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်ဖိလစ်ပိုင်မှာယောဂါပိုးကူးစက်တယ်လို့အတည်ပြုထားသူလောလောဆယ် 2,300 ကျော်ရှိပြီးတော့သေဆုံးသူ96ယောက်ရှိပါတယ်မြောက်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူမရှိဘူးလို့ပြောနေတာကိုလက်မခံဘူးလို့ထိပ်တန်းအမေရိကန်ဗိုလ်ချုပ်ကြီးတယောက်ကပြောကြားလိုက်ပါတယ်။ရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်အားလုံးပေါ်မူတည်ပြောနိုင်တာကတော့ယောဂါကိုကူးသူမရှိဘူးဆိုတာမဖြစ်နိုင်ဘူးလို့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီးရောဘတ်အေဗရမ်စ်က VOA သတင်းဌာနနဲ့မေးမြန်းကမှပြောကြားခဲ့တာပါ။မြောက်ကိုရီးယားစစ်တပ်ကို February လကနေ March လဇန်ပိုင်းအထိရက်30လောက်အဝင်ထွက်တွေပိတ်ထားခဲ့တယ်လို့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့တပ်မှူးကြီးကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ည တိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လိုက်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ View American တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်။ The Wall Street Journal သတင်းတော် Daniel Paul ကိုပြန်ပြီးဆွဲပြီးခေါင်းဖြတ်တက်ခဲ့တယ်ဆိုပြီးတည်တံချမှတ်ခံထားတဲ့ဗြိတိန်နိုင်ငံသားကိုပါကစ္စတန်တရားရုံးကဒီကနေ့မှတေရန်ကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်။ဗြိတိန်နိုင်ငံမှာမွေးဖွားခဲ့တဲ့အမတ်အိုမာဆိုင်ရှိတ်ကိုအဆိုပါမှုနဲ့တေရန်ချမှတ်ထားတာကိုပြောင်းလဲပြီးတော့ပြန်ပြီးဆွဲမှုနဲ့ထောင်ဒဏ်9နှစ်ဖြစ်ပြစ်ဒဏ်ပြောင်းလဲချမှတ်လိုက်တာဖြစ်ပါတယ်။အမတ်အိုမာဆိုင်ကို2002ခုနှစ်ကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးသူနဲ့အတူဒီမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့ထောင်ဒဏ်တသက်တကျွန်းချမှတ်ခံထားတဲ့နောက်ထပ်3ဦးကိုတော့ဒီမှုကနေတေသေးလွတ်ပေးလိုက်ပါတယ်။ဒီစီရင်ချက်ပေါ်မှာမချေနိုင်ရင်တော့ပါကစ္စတန်တရားရုံးချုပ်ကိုအယူခံဆက်တနိုင်မှာလည်းဖြစ်ပါတယ်။ဒါမဲ့လည်းဒီပြန်ရှိနေခွာဂျာနာဗစ်အမတ်ကတော့သူ့မှုတဲဟာ2002ခုနှစ်မှာဖမ်းခံရကြတဲ့ကလူသတ်မှုနဲ့တရားစွဲခံရတာမဟုတ်ဘဲသူ့ကိုပြန်ပြီးဆွဲမှုဒန်နီယယ်ပေါ့ကိုတခြားပြောက်ကိုလွှဲပြောင်းပေးအပ်မှုနဲ့တရားစွဲခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ဒန်နီယယ်ပေါ့ခေါင်းဖြတ်တက်ခံလာရတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာသူ့ကိုလူသတ်မှုနဲ့တရားစွဲခဲ့တာဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်တရားရုံးကဒီနေ့မိန့်ချမှတ်လိုက်ပြီးတဲ့နောက်မှာတော့အမတ်ချေခါလာမယ့်တစ်ရက်နဲ့အတွင်းမှာပြန်လည်လွတ်မြောက်လာဖို့မျှော်လင့်တယ်လို့သူ့ရဲ့ရှင်းလင်းကပြောပါတယ်။The Wall Street Journal သတင်းတော်ဒန်နီယယ်ပေါ့ဟာဘာသာရေးဆွံ့ရောက်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ပါကစ္စတန်နိုင်ငံကရာချီမြို့မှာပြန်ပြီးဆွဲခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကမ္ဘာနိုင်ငံအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကကာကွယ်တိုက်ဖြတ်နေကြတာမှာ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့အတူမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်လည်းပါဝင်လှုပ်ဆောင်နေတယ်ဆိုပြီး FIFA ကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ဟာမြန်မာဆိုးရချမ်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမျိုးသားဘောလုံးအကယ်ဒမီသူဝနာမျိုးသားလေးချင်းစခန်းနဲ့လက်ရွေးစင်အားကစားသမားတွေရဲ့အဆောင်တွေကိုဖိဘကနေမြန်မာနိုင်ငံကိုပြန်လာတဲ့သူတွေကိုတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးတဲ့နေရာတွေအဖြစ်အသုံးပြုဖို့လှုံ့ဆော်ခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပြင်အဲ့ဒီနေရာတွေမှာတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးခံရသူတွေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဘက်ကအစားအစာနဲ့တယ်လီဖုန်းဆင့်ကပ်တွေပေးသွားမှာဖြစ်တယ်လို့သူတို့ကိုစောင့်ရှောက်ကူတာပေးနေတဲ့ဂျမားရေးဝန်ထမ်းတွေကိုလည်းအစားအစာနဲ့ကုန်ကြမ်းစရိတ်တွေပေးသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO တို့ကသတ်မှတ်ထားတဲ့လှုပ်ဆောင်ချက်တွေနဲ့အညီမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကလည်းပြည်သက်တွေကိုဗိုင်းရပ်စ်ကာကွယ်ရေးပညာပေးမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ရဲ့ ARD Foundation ဟာ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအတွက်ဝေဘာကြီးဆေးရုံနဲ့ရငင်းကလေးဆေးရုံတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာသိန်း1000လူဒန်းထားတယ်ဆိုပြီး FIFA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ပြည်သူနိုင်ငံမှာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေထပ်မဖြစ်အောင်တားဆီးတဲ့အနေနဲ့လူတွေကိုမဖြစ်မနေအိမ်ထဲမှာပဲနေအောင်လုပ်ဖို့အတွက်ပြည်သူနိုင်ငံရဲ့အရန်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုခေါ်ယူလိုက်ပါတယ်။ပြည်သူ့သမ္မတမာတင်ဗက်စကာရာကအရန်တပ်ဖွဲ့ဝင်တပေါင်းကျော်ကိုခေါ်ယူလိုက်ပြီးအဲ့ဒီအရန်တပ်ဖွဲ့ဝင်တွေကိုပြည်သူစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပေါင်းပြီးရဲရော်တွေအတွင်းမှာစောင့်ကြည့်ကင်းလဲဖို့ကိုတောင်းဝန်ပေးလိုက်ပါတယ်။အရန်တပ်ဖွဲ့ဝင်တွေအနေနဲ့တောင်းဝန်ထမ်းဆောင်ဖို့အတွက်ပြတ်ကွက်မယ်ဆိုရင်တော့အမေရိကန်ဒေါ်လာ1,200ဒံငွေပေးဆောင်အောင်မှာဖြစ်ပါတယ်။ပြည်သူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်မဖြစ်အောင်ကာကွယ်တဲ့အနေနဲ့လူတွေကိုအိမ်ထဲမှာပဲနေကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အစိုးရကမိန့်ထုတ်ထားပေမဲ့လူထောင်ပေါင်းများစွာအဲ့ဒီအမိန့်ကိုမနာခံဘဲဆက်ပြီးတော့ချိုးဖောက်နေကြပါတယ်။ဒီမိန့်ကိုမလိုက်နာဘဲချိုးဖောက်နေကြတဲ့အတွက်လူထောင်ပေါင်းများစွာဖမ်းခံနေရတယ်လို့လည်းပြည်သူစစ်တပ်ပြောခွင့်ရကပြောပါတယ်။ပြည်သူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1065ဦးထပ်မံရှိနေပြီးသေဆုံးသူ30ရှိပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့အချင်းထောင်တွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေပုံရတဲ့အတွက်အိမ်မှာရှိနေတဲ့နိုင်ငံရေးအချင်းသားတွေကိုအာဏာပိုင်တွေဘက်ကယာယီမလုပ်ပေးဘူးဆိုရင်အဲ့လူတွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့အီရန်နိုင်ငံကထင်ရှားတဲ့ရှင်းလင်းသူကပြောလိုက်ပါတယ်။အချင်းထောင်တွေထဲမှာအချင်းသားတွေအလွန်များနေပြီးတယောက်နဲ့တယောက်ဗိုင်းရပ်စ်မကူးစက်ခံရအောင်ခက်ခွာခွာနေဖို့လည်းမလုပ်နိုင်တဲ့အတွက်အီရန်အချင်းထောင်တွေဟာအလွန်ကိုအန္တရာယ်များတဲ့နေရာတွေဖြစ်နေတယ်လို့ရှင်းလင်းဆာလာနစ်ဘက်က VOA ပါရှန်ဌာနနဲ့မေးမြန်းကမ်းမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကြီးမဖြစ်ခင်ကအချင်းသားအရေအတွက်ဟာအခုရှိတာရဲ့၈ပုံတစ်ပုံပဲရှိတာဖြစ်တယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်တဲ့အနေနဲ့အချင်းသား8,000ခွဲကိုဒီလအစောပိုင်းကယာယီလွတ်ပေးခဲ့ပြီးနောက်ထပ် 10,000 ခွဲကိုလည်းထပ်ပြီးလွတ်ပေးသွားမှာဖြစ်တယ်လို့အီရန်တရားရေးဌာနကတနင်္ဂနွေနေ့မှာပြောပါတယ်ခင်ဗျာ few american တန်ကနေကြာသပတေးနေ့ညပိုင်းအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလော်ရီနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရှိတဲ့ COVID-19 တက်ခွဲတည်ပြီးလူနာတွေကိုသီးသန့်ထားရှိပြီးကုသဆောင်ရွက်ပေးနေတဲ့အနေအထားတွေကိုတင်ဆက်ပေးပါမယ်COVID-19 အတည်ပြုလူနာထားရှိဖို့အတွက်ရန်ကုန်တိုင်းဒေသကြီးမှာနောက်ထပ်နေရာနှစ်နေရာပြင်ဆင်ဆောင်ရွက်ထားတယ်လို့သိရပါတယ်။နောက်ထပ်တိုးလာနိုင်မဲ့လူနာအရေအတွက်ပေါ်မူတည်ပြီးတော့လဲစေယုံကြီးတွေမှာပြင်ဆင်ဆောင်ရွက်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူဟာမနေ့ကညထုတ်ပြန်ခြင်းအထိဆို16ဦးအထိရှိထားပြီးဖြစ်ပါတယ်။အဲ့ဒီထဲကလူနာ12ဦးကိုဝေဘာကြီးအထူးကစေယုံကြီးမှာသီးသန့်ထားရှိပြီးကုသပေးနေတာပါ။ပြည်ရင်းမှာ COVID-19 ရောဂါဖြစ်လာသူတိုးလာနေလို့ဒီလူနာတွေကိုသီးသန့်ထားပြီးကုသပေးမဲ့နေရာတွေကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတိုးချက်ဆောင်ရွက်နေတာပါကိုရိုနာဗိုင်းရပ်စ်တန်တရားနဲ့စောင့်ကြည့်လူနာတွေကိုဝေဘာကြီးဆေးရုံမှာအရင်ကကုသပေးနေပေမဲ့အခုနောက်ပိုင်းမှာတက်ခွဲအတည်ပြုလူနာတွေကိုပဲလက်ခံမှုအတွက်စီစဉ်နေတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ
်လူနာ18ယောက်ကိုကျွန်တော်တို့လက်ခံပြီးတော့နော် ICU service ပေးနိုင်တဲ့ serviceတပိစီကရိယာနော်လူနာကတိအခန်းတွေကျွန်တော်တို့စီစဉ်ထားပါတယ်ဒါက ICU service နဲ့ပတ်သက်လို့ပြောတာပါနော် confirm လူနာအနေနဲ့ဆိုရင်တော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ပြင်ဆင်ထားတဲ့အခန်းအနေအထားအရနော်ကျွန်တော်တို့လူနာ80အထိကျွန်တော်တို့လက်ခံလို့ရတဲ့အခြေအနေမှာရှိပါတယ
် COVID-19 ဟာကူးစက်မြန်တဲ့ရောဂါဖြစ်တဲ့အတွက်ပြည်ရင်းမှာကူးစက်ခံထားရသူရှိထားပြီးနောက်ထပ်လူနာအရေအတွက်ဟာတချိန်ထိုးတိုးလာနိုင်တဲ့အတွက်ဝေဘာကြီးဆေးရုံမှာလူနာတွေကိုထားရှိဖို့နေရာမလုံလောက်တော့ရင်တောင်းကလာပါအမျိုးသမီးနဲ့ကလေးဆေးရုံကြီးကလူနာဆောင်အသစ်မှာထားရှိဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာတာထွန်းကျော်ကဆက်ပြောပါတယ်
။အဲ့ဒီတောင်းကလာပါဆေးရုံကြီးမှာ confirm ဖြစ်မဲ့လူနာအယောက်80အတွက်ကျွန်တော်တို့နေရာထိုင်ခင်းစီစဉ်ပြီးဖြစ်ပါတယ်။အဲ့ဒီအတဲကမှအကြိမ်ကြီးယောဂါပြင်းထန်လာတဲ့လူနာတွေအတွက်ကျွန်တော်တို့ကအဲ့ဒီမှာ ICU service လို့ခေါ်တဲ့တကယ့်ကို intensive care ပေးရမယ့် ventilator service ပေးရမယ့်လူနာ12ယောက်တာအတွက်ကျွန်တော်တို့နော်သူတို့ရဲ့ facility တွေကျွန်တော်တို့ပြင်ဆင်ထားပြီးဖြစ်ပါတယ်
။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကအခုပြင်ဆင်ဆောင်ရွက်ထားတဲ့နေရာ2နေရာအရာဆိုအတူပြုလူနာ200နီးပါးအတွက်အစဉ်သင့်ဆောင်ရွက်ပြီးတဲ့အခြေအနေမှာရှိနေတာပါ။အဲ့ဒီပြင်ဆင်ထားတဲ့နေရာ2နေရာလုံးမှာလူနာတွေပြည့်သွားခဲ့ရင်လည်းနောက်ထပ်ထားရှိနိုင်မှုအတွက်စေယုံတွေမှာချိုးတင်ပြင်ဆင်နေတယ်လို့ပြောပါတယ်။နေရာနှစ်နေရာလုံးဟာရန်ကုန်မြို့မှာတည်ရှိနေပေမဲ့တခြားဒေသကလူနာတွေအတွက်ကိုလည်းစေယုံကြီးတွေမှာလက်ခံကူတာနိုင်အောင်သက်ဆိုင်ရာကျန်းမာရေးဦးစီးဌာနတွေကနေပြင်ဆင်ထားတယ်လို့ဒေါက်တာတာထွန်းကျော်ကအခုလိုရှင်းပြပါဗျ
။ဒါကတော့ရန်ကုန်လိုနေရာမျိုးကတော့လူဦးရေလည်းထူထပ်တယ်နော်။ခုနပြောတဲ့ confirm case တွေလည်းများများထွက်မယ်လို့ကျွန်တော်ကရည်ရွယ်ထားတဲ့အတွက်ကြောင့်ရန်ကုန်မှာတော့တကယ့်ကိုဒီယောဂါအတွက် special ပြည်ချာစေယုံတွေကျွန်တော်ဖွင့်လှစ်ပြီးတော့ကုသဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ဒါတွေမကဘူး။တခြားသောပြည်နယ်နဲ့တိုင်းပြည်မှာရှိတဲ့အထွေထွေယောဂါကုဆေးရုံများကလည်းเนาะမိမိရဲ့ဒေသမှာ positive လူနာเนาะ COVID-19 positive လူနာရှိခဲ့ရင်လက်ခံကလူရအောင်ကျွန်တော်တို့ဝင်ကြီးဌာနကနေပြီးတော့ဆေးရုံတွေကိုပြင်ဆင်ထားတယ်လို့ကျွန်တော်ဖြေကျင်ပါတယ်
။လက်တလောမှာ COVID-19 ယောဂါဖြစ်ပွားနေသူ16ဦးမှာအများစုကယောဂါဖြစ်ပွားရာဒေသကရောက်လာသူတွေဖြစ်ပါတယ်။အငြင်းတွင်းကိုပြည်ပကနေအစုလိုက်အပြုံလိုက်ပြန်ရောက်လာသူတွေများတာကြောင့်ပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်ထွက်တာကိုရှောင်ကျဉ်ကြဖို့ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကသတိပေးထားပါတယ်။အသွားအလာကန့်သတ်ခံထားရသူတွေအနေနဲ့တာဝန်ရှိသူတွေကထုတ်ပြန်ထားတဲ့အချက်တွေကိုတိတိကျကျလိုက်နာပေးဖို့ကိုလည်းဒေါက်တာတာထွန်းကျော်ကတိုက်တွန်းထားပါတယ်
။ပုံပြီးအရေးတကြီးပြောချင်တာကကျွန်တော်တို့လက်ရှိနော် home quarantine facility quarantine တွေမှာရှိနေတဲ့ quarantine အလုပ်ခံထားရတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားများကိုပုံပြီးပြောချင်ပါတယ်။သက်ဆိုင်ရာဒေသတွေကနေစီစဉ်ပေးထားတဲ့ quarantine နေရာတွေမှာ quarantine လုပ်ထားတဲ့နေရာတွေမှာ14ရက်ကိုနော်ညွှန်ကြားချက်အတိုင်းပြည်ပြည်ဝဝနေပေးဖို့အတွက်ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တိုက်လဲတိုက်တွန်းသလိုတောင်းလဲတောင်းပန်လိုပါတယ
်ဒီကနေ့စီးရင်တွေအရလူပေါင်း 9,400 ကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးခဲ့သူ 4,800 ကျော်ရှိခဲ့ပေမဲ့ယောဂါသက်သာလာသူအရေအတွက်ဟာလည်း 2,000 ကျော်အထိရှိထားပြီးဖြစ်ပါတယ်ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပ
ါမြန်မာပြည်တွင်း COVID-19 ကပ်ရောဂါကာကွယ်ဖို့ကုလသမဂ္ဂကမြန်မာအစိုးရကိုထောက်ပံ့ပြီးချက်ပြီးကြိုးပမ်းသွားမယ်ဆိုတဲ့သတင်းတင်ဆက်ပေးပါမယ် UNHCR WFP WHO IOM UNFPA စရဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကရန်ကုန်တိုင်းဒေသကြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအတွက်စူပေါင်းထောက်ပံ့သွားဖို့အစီအစဉ်ထားရမှာ COVID-19 ရောဂါစောင့်ကြည့်ခဲ့ရမှာလိုအပ်မယ်အဲ့ရခင်းဆောင်ချင်းအောင်ကျမ်းမာရေးတုံပစ္စည်းနဲ့မိဖို့ကြောင့်တုံပစ္စည်းစရရေအတွက်9000ကိုရန်ကုန်ကျမ်းမာရေးဌာနကိုမကြခင်ပေးပို့သွားမှာပါ
Daga Mama Suyago, COVID 19, Santa Bisi, Deske, Natong, Ludame Suya, season yet, Nasa Dre, a season lay Pipare. Dika Yoga, Chinchao Dago, Gawebu, Indai Adai Juzani, Mama Suyago, Akuni, Piwa Pidwame Sura, Mama Bitani, Kula Damaga Kuzele, Ula M. Granga, Pioja Laitava. Myanmar ပြည်တွင်းက COVID-19 ရောဂါစောင့်ကြည့်စခန်းထဲမှာဒီအကူအညီတွေကိုအသုံးချသွားဖို့ရည်ရွယ်ထားရလို့မြန်မာနိုင်ငံကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်ဆိုတော့ဟိုပထမပိုင်းမှာဆိုတော့ test kit
ကျွန်တော်အတုံးဆောင်ပစ္စည်းတွေနောက်အမျိုးသမီးဆိုရင်ဇနီးတိုင်းရှိနေပစ္စည်းတွေလာဆက်ပြီးပြောတော့သူအလာပြီအများဆုံးဟိုပြီးရတော့မယ်ခင်ဗျာနောက်တစ်ခါသူစားနိုင်ခဲ့တဲ့လူလာကိုဒီဆိုအဒီအခုဒီနေရာကိုတော့ပေါင်းပြီးတော့ဟိုသူတို့ဘက်ကသူတို့ရဲ့ဟိုကဏ္ဍအလိုက်ဖြည့်ပြီးတော့တာပါခင်ဗျာ ကမ္ဘာနေပြည်တော်စုစုပေါင်း218000ကျော်ကူးစက်ထားပါတယ်။ကမ္ဘာလူဦးရေ6000ကျော်ကိုကူးစက်ခဲ့ပြီး4000ရှစ်တောင်ကျော်သေဆုံးခဲ့ပါတယ်။နိုင်ငံဒီအားလုံးဒီအခက်အခဲကိုအထူးဖြေရှင်းကြဖို့ကုလသွေးမှုချုပ်ကလည်းတိုက်တွန်းထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။
Radio နဲ့ Yomian Tanja season ago, American Piazu, Washington Murogani, Totem Benevari. American Piazu, COVID 19 Yoga, Gusa Pian Wamu, a Yemo Chini Town, VOE Radio Ne Yotan season ago, Yayi Bones and Pian Bio, Totem Benevama. Radio season ago, Menet Tonaigani, Conanai Tine, Nya Gonaigani, Senai Tinimare, Totem Benevari. Yomian Tanja season ago,
နေ့စဉ်ည9:00နာရီကနေ9:00ခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အိန္ဒိယနိုင်ငံတက္ကသိုလ်တည်တည်မှာတရောက်နေတဲ့တန်ဃာတော်တွေကိုမြန်မာနိုင်ငံကိုပြန်လည်ပင်ဆောင်ဖို့အတွက်စီစဉ်နေရမှာလောလောဆယ်အပားတရာကျော်ပြန်ဖို့ဆင်းပေးဖို့ထားပါတယ်။ ဒီလိုနေရပြန်ကြွနိုင်ရတဲ့အတွက်အိန္ဒိယနိုင်ငံလုံးဆိုင်ရာပညာသင်မြန်မာယဟန်တော်များတရားဖွံ့ဖြိုးရေးအဖွဲ့ကအတိပေးလျှောက်ထားရမှာတန်ဃာတော်အပားတရားကျော်ဆင်းပေးလာတဲ့လို့မြန်မာယဟန်တော်များတရားဖွံ့ဖြိုးရေးအဖွဲ့ကအရှင်ဝန်ကြီးကတာရကမိန်ကြားပါတယ်။ဒီကိစ္စကိုကျွန်တော်ဖျားကြီးကတော့အားလုံးကိုပြန်ခေါ်ဖို့ကြိုးစားနေတာဟုတ်ကလေလွတ်ပေးလို့အဲ့ဒီဖြစ်လို့ရောက်နေတယ်။တင်းရကဒီလ
နေရပြန်ဖို့စီစဉ်နေပေမဲ့စာတင်သားတန်ကားတော်တွေကသက်ဆိုင်ရာတက်တူနဲ့ဌာနဆိုင်ရာတွေစီကခွင့်ပြုချက်ရဖို့အခက်အခဲရှိနေတယ်လို့လည်းဆက်လက်မိန်ကြားပါတယ
်။ဒီအနေနဲ့လည်းမရှိသေးဘူးဆိုတော့ပတ်သက်နေတဲ့ဆိုတော့ဟိုဗီဇာမတ်ဖို့ရှိရင်လည်းလုံလုံတန့်ဖြစ်လို့မရဘူးဖြစ်နေတဲ့အနေအထားဆိုတော့အိန္ဒိယဆိုရရဲ့ခွင့်ပြုချက်ရဖို့ဆက်ဆံရနေလို့အဲ့ဒီလူတွေဆက်ဆံရနေရတဲ့တက္ကသိုလ်တွေကလည်းဌာနတွေပြုတ်နေပြီ။အဲ့ဒါအခက်အခဲဖြစ်နေတယ်ဗျာ။ဒီလိုမှာဆိုတော့ geography ကိုဒီလိုခဏတစ်ခုရဲ့အကြီးဆုံးကြီးကြီးရဲ့ဆက်ကွန်တွေအဲ့အထောက်ခံချက်ကရမထာနေရခောင်းတော့မထာနေရခောင်းမှာဟုတ်တန်ကန်ကြောင့်ပြန်လို့ရပါပြီဆိုတော့ speed ကြီးကြီးဆိုတော့ဒီလိုလေရင်းဆင်းရတာအဲ့အခက်အခဲဖြစ်နေတာဒီလိုတက္ကသိုလ်ဒီကနေတိုးတာနေတဲ့ရှိပြီးတော့ပါလိ
စာတင်သားတန်ကားတော်တွေပြန်လည်ပင်ဆောင်ရေးနဲ့ပတ်သက်ပြီးမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ်
ဒီလိုဆိုတော့ဟိုဒီနေ့ဆိုတော့ဘာမှပြည့်စုံမရဘူးလားဒီနေ့တော့ဟိုတော့အိန္ဒိယမှာဒီသတိမှသူကြီးပြောနေတာပေါ့နော်ဒီနေ့ဒီနေ့ဒီလိုပြည့်စုံရတယ်ပေါ့နော်နောက်ပြီးတော့ domestic flight တွေအရှိန် international flight တွေရှိကြတယ်ဒီကတော့ဒီနေ့လည်းဒီနေ့ပေါ့နော်
မြန်မာစာတင်သားတန်ဃာတော်တွေဟာနယူးဒေးလီဘီဟာနဲ့ဥတရာပရာဒေ့ရှ်ပြည်နယ်တွေကတက္ကသိုလ်တွေမှာအများစုတက်ရောက်နေတာဖြစ်ပါတယ်။စီရင်ရစာတင်သားတန်ဃာ400ကျော်ရှိပြီးအချို့ကတော့အစောပိုင်းကတည်းကမြန်မာပြည်ကိုပြန်ကျွသွားတာတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံဟာနိုင်ငံတကာလေကြောင်းအဝင်ထွက်ကိုမတ်လ13ရက်နေ့ကစတင်ပြီးဧပြီလ15ရက်နေ့အထိရပ်ဆိုင်းထားမှာဖြစ်ကြောင်းမတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1800ကျော်ရှိပြီးသေဆုံးသူ50လောက်ရှိနေပါတယ်။ရောဂါကူးစက်ပြီးပြန်လည်ကျန်းမာလာသူကတော့150ကျော်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံကိုပြန်ကျင်းလို့မြန်မာတန်ယုံကိုစီရင်ပေးထားတဲ့မြန်မာနိုင်ငံသားတရားနီးပါးတရုတ်နိုင်ငံအတွင်းရှိနေပြီးသူတို့ကိုတရုတ်နိုင်ငံကဝင်ထွက်ခွင့်ပြန်ဖွင့်မှတန်ယုံအစီအစဉ်နဲ့ပြန်ပို့ပေးမယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။တရုတ်နိုင်ငံကနိုင်ငံတွင်းအဝင်ထွက်ပိတ်လိုက်တာကြောင့်တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေတဲ့မြန်မာလုပ်သားတွေကိုပေကျင်းမြို့ကမြန်မာတန်ယုံရဲ့အစီအစဉ်နဲ့ပြန်လည်ပို့ဆောင်ပေးနေတဲ့ကိစ္စကိုမတ်လ31ရက်နေ့မှာရှင်းနာထားတာပါ။အဝင်အထွက်မပိတ်ခင်ကဘေကျင်းမြန်မာတန်ယုံရဲ့အစီအစဉ်နဲ့ပြန်ပို့ပေးခဲ့တဲ့တရားမဝင်မြန်မာလုပ်သားအရေးအတွက်က900ကျော်ရှိခဲ့ပါတယ်။နေရပြန်နိုင်ဖို့စီရင်ပေးသွင်းထားသူစုစုပေါင်းက1500ကျော်ရှိခဲ့ပေမယ့်နေရလိပ်စာနဲ့ဖြည့်ဆွက်ရမယ့်အချက်အလက်ကိုအပြည့်အစုံပို့ပေးပြီးဆက်သွယ်လာတဲ့900ကျော်ကိုပဲပြန်ပို့ပေးခဲ့တာပါ။ဝူဟန်မြို့ပိတ်ထားစဉ်ကပိတ်မိနေခဲ့တဲ့မြန်မာလုပ်သားတွေကိုလည်းပြန်ပို့ပေးနိုင်ဖို့မြန်မာတန်ယုံကသက်ဆိုင်ရာရဲဌာနတွေနဲ့ဆက်သွယ်ညှိနှိုင်းထားပါတယ်။လက်ရှိမှာလေကြောင်းလိုင်းတွေရပ်နှားထားတဲ့အတွက်ဘေကျင်းမှာရှိနေတဲ့သူတွေကိုပြန်ပို့ဖို့လည်းဧပြီလကုန်ပိုင်းလောက်မှသာဖြစ်နိုင်မယ်လို့ဘေကျင်းမြန်မာတန်ယုံရဲ့တာဝန်ရှိသူကပြောပါတယ်
။ဝူဟန်မှာဘေကျင်းမြန်မာရှိတယ်ဗျ။တချို့နေထားတဲ့ဝူဟန်ကဟိုဟာတို့ပြန်သူတို့ဂျင်းနဲ့လည်းကျွန်တော်အဆက်အသွယ်ရှိပါတယ်။အဲဒီဝူဟန်ပိတ်ထားတော့ကတော့ပြန်မပို့နိုင်သေးဘူးနော်။အဲ့မှာလည်းကျွန်တော်ဂျမ်းမင်းတိတာတော့60-60တရာလောက်ရှိ60ကျော်တော့ရှိတယ်လို့ရှိပါတယ်။အဲ့ဒီဟာတွေတော့ကြံပါသေးတယ်။အဲ့ဒါတွေကသူတို့ဂျင်းနဲ့ကျွန်တော်ဆက်သွယ်ပြီးဆက်ပို့ဖို့ရှိပါတယ်။
ဟုတ
်ကဲ့။တော့ကျွန်တော်ဘေကျင်းပေါ့နော်ဘေကျင်းမှာလည်းရှိပါသေးတယ်။အခုကလေကြောင်းလိုင်းကလည်းပိတ်နေတော့ကျွန်တော်ဘေကျင်းမှာလည်းကျွန်တော်အချမ်းကြီးဘေကျင်းမှာ39ရောက်လောက်လာနေရှိပါသေးတယ်ခင်ဗျာ။နောက်ပိုင်းတော့ပဲဖြစ်မှဖြစ်နေခင်ဗျာ။ဒါတော့မဟုတ်ဘူးအဲ့ဒီနောက်ပိုင်းဆိုပြီးမှဒါလက်ရှိမှာ73ရက်နေ့ထိပြည့်ကျက်ထားတယ်ပေါ့နော်။အဲ့ဒီနောက်ပိုင်းဒီအခြေအနေပေါ်မူတည်ပြီးတို့ပြန်ဖွင့်ရဖို့မူတည်ပြီးတော့ကျွန်တော်ဟိုပို့ဖို့တော့ဆောင်ရပါမယ်ခင်ဗျာ။
ပြန်ဖို့စီရင်ပေးထားသူ1500တဲကစီစစ်ပြီး900ကျော်ကိုပြန်ပို့ပေးခဲ့ပေမယ့်ကြံတဲ့သူတွေကတော့ကိုယ့်အစီအစဉ်နဲ့ကိုပြန်သွားသူတချို့လည်းရှိခဲ့တယ်လို့ဗီဂျင်းမြန်မာတန်ယုံကတာဝန်ရှိသူကပြောပြပါဗျာ။
တချို့မှာလည်း1500မှာလည်းကျွန်တော်တို့ခုနပြောတယ်နော်ပြန်မဆက်တော့တာလည်းရှိတယ်ပြန်မဆက်တော့ဆိုတချို့ကလည်းသူတို့ဟိုမိမိစီစဉ်တဲ့မိမိရောနော်အခုနောက်ပိုင်းကျတော့ပြန်လို့ရတယ်ကျတော့တချို့ကလည်းပြန်ရောက်သွားတာတွေလည်းရှိပါတယ်ခင်ဗျ။တချို့ကတော့လေဟိုတော့အဲ့စတော့ကဖြစ်ကစားတဲ့အချိန်ကဟိုဆက်သွယ်တယ်ဆက်သွယ်ပြီးတော့ခါကျမှကျွန်တော်တို့ခုနပြောတဲ့အချက်အလက်တွေတောင်းတာပေါ့နော်သူတို့ကြောင်းရှိနေတဲ့နေရာတို့ပေါ့အဲ့ပြန်တောင်းတယ်တောင်းတဲ့အချိန်မှာပြန်ပြီးတော့ဆက်မသွယ်လာတာလည်းရှိပါတယ်ခင်ဗျတချို့ကြတော့လေမြန်မာနိုင်ငံကိုမိမိစီစဉ်နဲ့မိမိပြန်သွားတာရှိတယ်တချို့ကလည်းဆက်ယုံရနေပြီးတော့ဆက်ယုံတဲ့သဘောပေါက်နဲ့ဒီတူပါလိမ့်ရှိပါတယ်ခင်ဗျဒီတော့လည်းရှိတယ်သူတို့ပြန်သွားတာရှိတယ်တချို့ကြတော့လေဟိုလက်ရှိပေါ့နော်အဲ့လိုစောင့်နေတဲ့ဟိုသူတို့ဆက်ယုံနေပြန်တယ်လေတက်နေတာဖြစ်တဲ့တော့မပြန်တာလည်းရှိပါတယ်ခင်ဗျတို့လေ
တရုတ်နိုင်ငံကိုတရားမဝင်ရောက်ရှိနေကြတဲ့မြန်မာအလုပ်သမားအရေးအတွက်ကပန်းကနန်းကျော်ရှိနိုင်တယ်လို့ဘေကျင်းမြန်မာတန်ယုံကခန့်မှန်းပါတယ်။တန်ယုံအစီအစဉ်နဲ့ပြန်လာချသူတွေကိုတရုတ်ပြည်တွင်ဖြတ်တန်းလာတဲ့လမ်းတစ်လျှောက်ပြည်နယ်တွေရဲ့ဂိတ်တွေမှာကျန်းမာရေးစစ်ဆေးတာတွေလုပ်သလိုမြန်မာနိုင်ငံနယ်စပ်ဂိတ်ဝင်ပေါက်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေလှုပ်ဆောင်ပေးပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကိုတရုတ်နိုင်ငံမှာကူးစက်မှုထိန်းချုပ်လိုက်နိုင်ပြီဖြစ်ပေမဲ့လက်ရှိမှာတော့ WHO ကိန်းဂဏန်းအရကမ္ဘာနိုင်ငံနဲ့နယ်မြေစုစုပေါင်း206နေရာကိုကူးစက်ပြန့်ပွားလျက်ရှိပါတယ်။ကျွန်မအိမ်တနာထွန်းမှရန်ကုန်ကနေသတင်းပေးပို့ပါရစေ
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခတဲ့စခန်းကမွတ်စလင်အယောက်80ဟာရခိုင်ပြည်နယ်မောင်သောမြို့နယ်လှပူးခေါင်စခန်းမှာမိမိစံသားလျောက်ပြန်လည်ဝင်ရောက်လာပြီးလက်ရှိ COVID-19 ရောဂါပိုးရှိမရှိသိချာခွဲပြီးစစ်ဆေးမှုခံရတဲ့အကြောင်းသတင်းပေးပို့သွားမှာပါဒ တဖက်နိုင်ငံကနေမိမိစန္ဒလျှောက်ပြန်လည်ဝင်ရောက်လာတဲ့မွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါဖြစ်ပွားနေမှုကြောင့်ကျူးတင်တားဆီးတဲ့အနေနဲ့လှပိုးကောင်စခန်းမှာတီချန်းခွဲထားပြီးစစ်စစ်နေတယ်လို့မောင်သောခရအုပ်ချုပ်ရေးမှူးဦးစိုးအောင်က VOA ကိုပြောပါတယ်
ရှင်းဆက်တရားရှိတယ်ဆိုတော့မလို့ကျင်နေကြည့်ရတော့ကျွန်တော်ကဟိုဆက်ပလက်တင်ကွာတိပေါ့ဥပမာကိုဗစ -19 ဖြစ်ပြီးနေတဲ့နိုင်ငံများတယ်ဆိုတော့ဘင်္ဂလားဒေ့ရှ်မှာအဲ့တော့အဲ့ဒါပြန်လာဖြစ်တဲ့အတွက်ဆက်ပလက်တင်ကွာတိလို့ဆိုလောက်ပါတယ်ဆက်လို့ရနောက်ဆက်လို့ရဆောင်ပြီးဒီတော့မှာရောဂါလက္ခဏာမတူဘူးဆိုတော့ဒီဇင်တိုင်းဆက်လို့မပေါ့ဟုတ်
ဒီဒုက္ခသည်ဆစ်ဆဲကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကနေမနေ့ကနေ့ပြီးခဲ့တဲ့ရက်တွေတုန်းကမောင်တော်မြို့လှပိုးကောင်ကျူဆွေးစခန်းကိုဝင်ရောက်လာတာပါတဖက်နိုင်ငံကဝင်ရောက်လာသူတွေကိုယောဂပိုးရှိမရှိတီးတာခွဲဆစ်ဆင်းနေပေမဲ့စခန်းနေဝန်ထမ်းတွေကတော့စိုးရင်ကြပါတယ
်ဘင်္ဂလားကဝင်လာတဲ့ဘန်လီဘင်္ဂလီကလည်းအခက်နိုင်ပြီးအလေးစားကြောက်အေးဒီကမှာဒီရက်ဒီနေ့ဒီလိုဘယ်ပိုင်စီဘယ်လိုခမလဲကိုယ်နဲ့ပြန်ပါလိမ့်စီခမလဲအေးဟုတ်လား
ဒီခိုင်းပြင်းတဲ့ကျမကြီးဦးစည်းဌာနကပြောခွေရတောက်တာဆွေဝင်းပိုင်ကတော့လှောက်ဖို့ကောင်ကျူဆွေးရေးစခန်းကဝင်လာသူတွေကိုစောင့်ကြည့်နေစေဖြစ်ပြီးရခိုင်တပြည်နယ်လုံးကိုဗစ် -19 ရောဂါကြိုတင်ကာကွယ်တားဆီးတဲ့အခြေအနေကိုခုလိုပြောပါဗျာ
ကျွန်တော်တို့ကားဖို့ကောင်စကန်ပေါ့နော်အဲအဲ့မှာကျွန်တော်တို့စောင့်ကြည့်နေတာရှိတယ်ရခိုင်တပြည်နယ်လုံးအနေနဲ့ကျွန်တော်တို့မြို့နယ်၁၆မြို့နယ်မှာစစ်တွေ့ရတော့ကျွန်တော်တို့ပြင်ဆင်နေတုန်းရှိတယ်၁၆မြို့နယ်မှာကျွန်တော်တို့တမြို့နယ်တမြို့နယ်ကဟိုနေရာလေးတွေတတ်မှတ်ထားတာရှိတယ်အခု၂၀လောက်ရှိတယ်အဲ့ဒီမှာကျွန်တော်တို့လူပေါင်း၈၆၀လောက်ကိုကျွန်တော်တို့ quarantine လုပ်နိုင်တယ်စောင့်ကြည့်နိုင်တယ်ပေါ့နော်အပြည်နယ်ကိုနိုင်ငံခြားဝင်လာတဲ့လူတွေပါလာရင်ဘယ်လိုသိမလဲဆိုပြီးတော့ကျွန်တော်တို့ကစစ်တွေ့နေစေတို့နော်ကြောက်ခုလေးစိတ်တို့တန်လွင်လေးစိတ်တို့မှာဒါပြီးသွားပြီဒီလိုကျွန်တော်တို့နိုင်ငံသားပြန်လာတဲ့လူတွေရှိတာအားလုံးစမ်းစစ်နေတယ်အဲတောင်းတော့ဘွားမှာကျွန်တော်တို့နိုင်ငံသားပြန်လာတဲ့လူတွေဆိုရင်၁၄ရက် quarantine ထားပါလေခံပြီးနေမှာဟုံး quarantine ပေါ့နော်ကျွန်တော်တို့1400ကျော်ရှိပါလေ
တခြားနိုင်ငံတွေကလူဝင်ထက်သွားလာထိန်းချုပ်တာ၊နေဆက်ကိတ်ပိတ်ပင်တာလှုပ်ဆောင်ပေမဲ့ရခိုင်ပြည်နယ်နေဆက်ကိတ်ကိုမပိတ်သေးတဲ့ပေါ်ဆိုရင်ကြောင့်မောင်တော်မြို့နယ်ပြည်နယ်လှုပ်တော့ကုဆလဲဥမ္မောင်မောင်အုံးကပြောပါရတယ်
။အဲ့ဒီမှာအဲ့ဒီလိုရောဖြစ်နေဆိုတော့ဒီဆက်ကိုပိတ်ထားရမှာလေ။အမှန်ကနေဆက်တွေကိုအကုန်လုံးပိတ်ရမှာလေ။ကြားသေးတာပေါ့နော်။ဒီကလက်ဆက်တွေကိုဝင်လာတဲ့လူတွေအဲ့လိုပဲကျွန်တော်ဖြစ်နေတယ်။
ကိုဗစ် -19 ဗိုင်းရပ်ရောဂါဖြစ်ပွားမှုများနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိစပ်နေတဲ့မောင်တော်မြို့နယ်ကနေဆက်ကျူဆွေးရေးစခန်းတွေကတော့ပိတ်ပင်တာမရှိသေးတဲ့အခြေအနေမှာဒေသခံတွေစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ကျူဆွေးတွေ့နိုင်ငံတကာကဖိအားပေးနေတယ်လို့မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာသုံးနှုန်းလက်မခံပေမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့တဘောတူညီထားတဲ့အတိုင်းတရားဝင်ကျူဆွေးလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်သွားဖို့ပြင်ဆင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အတိုင်းအစီအစဉ်တွေစဖို့အခုချိန်ထိအဆင်မပြေသေးပေမဲ့ဒုစနှုစကိုယ်အစီအစဉ်နဲ့ကိုပြောင်းဝင်လာကြတဲ့ဒုက္ခသည်တွေရှိနေတာပါကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့ထားပါတယ
်ရခိုင်မြောက်ပိုင်းကကြောက်တော်မြို့ပေါ်မှာမနေ့ကညနေပိုင်းမှာတနအီနီးပါးကြာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းက VOA ကိုပြောပါတယ
်9နိုင်တော့ဖြစ်တယ်ဆိုတော့အဲ့ဒီမှာဟိုစဖြစ်တာပေါ့9နိုင်ကျော်မှာတက်လမ်းကြောင်းဝင်လာတဲ့ကျွန်တော်တို့ဒီကြောက်တော်ပြည်သာပြင်ပိုင်းလို့ပြောမှာပေါ့နော်မြို့အစုံဖက်ကနေကြာပြီးတော့တက်ကီမဖြစ်သေးလို့ဆိုရဲအဲ့ဒီတက်ကီမကတော့ကျွန်တော်ထင်တယ်50မိနစ်လေးကျော်ဖြစ်နေတယ်ဒါအပြည့်အစုံတက်ကီမလို့ပြောမှာပေါ့အဲ့တော့တချို့ဟိုနေဒီလေးခေါင်းမိုးတွေပတ်ထွက်သွားတာလို့ရှိတယ်ဘာသာရေးဆောက်ဦးချို့လေးခေါင်းမိုးတွေ
အဲ့ဒီပြေခါမှုတွေမှာအရာသား၅ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုဆက်ပြောပါတယ
်ဒီခေတ်ကကျွန်တော်တို့၅ရောက်ပြီပဲအတေရအပြင်အတေရရတာတော့ဒါပြည့်နေတဲ့ရတာလေးရှိတယ်တချို့ကတော့ဆက်ပြေပို့ထားတဲ့အခြေအနေလေးရှိတယ်အဲဆိုတော့အကုန်လုံးကတော့တော်တော်စီစဉ်ရောက်လာတာကတော့ဒီဆက်နေရောက်ပေါ့
တမ်တော်ဖက်ကတော့မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဖို့မှုချုပ်ထွန်းထွန်းညီကခုလိုပြောပါတယ
်ကြောက်တော်မျိုးထဲမှာရှိတာဖြစ်တာခက်တာတော့ကျွန်တော်တို့မကြားဘူးရာတိုက်ပွဲဖြစ်တဲ့ဆိုတဲ့သဘောသဘာဝကတော့ငါကျွန်တော်တို့ကတော့တမင်လိုက်တိုက်နေတာတော့မရှိပါဘူးဒီကနေပြီးတော့တိုက်ခိုက်တာတွေကပိုများပါတယ်အဲ့ဒီရနေတဲ့ခက်တာလေးကြီးကိုပဲကျွန်တော်တို့ပြန်ပြီးတော့တိုက်နေရတဲ့အနေအထားမျိုးပေါ့နော်အဲအေကတော့သူကနေရာမချောင်ဘူးကျွန်တော်တို့တရင်းနဲ့ရှင်းနေမှာပြောသလိုပဲဒါကြောင့်လည်းသူဂျမ်းဖက်အနေနဲ့ဂျမ်းဖက်ဖွဲ့စည်းနေတဲ့သူသတ်မှတ်တာပေါ့ဗျာနော်အေကတော့စဉ်းစားဖို့ကောင်းတာပေါ့ဒီလိုလူတွေအတွက်အများကြီးစဉ်းစားဖို့ကောင်းတယ်မှန်တာပေါ့ဗျာဒီဒုက္ခတွေဒီဟာတွေကအများလုံးငြင်းငြင်းသွားဖို့လိုတာပေါ့ငြင်းငြင်းသွားဖို့ကအကြတဲ့ရောက်ပြီးပြောနေလို့မရဘူးလက်တွေ့ကြကြလုံးမှန်ကြပေါ့နော်
လက်ရှိရှိမှာကြောက်တော်မျိုးပေါ်မှာဆစ်ဆောင်တွေလေးတူလာနေပြီအခုလိုကြောက်တော်မျိုးပေါ်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်မြို့တစ်ခုလုံးတိတ်ဆိတ်နေတယ်လို့ဒေသခံတွေဟာလည်းနောက်ထပ်ပြစ်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့တည်တူးလက်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေပါတယ်ခင်ဗျာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ပူကပလန်တင်နဲ့စီးပွားရေးဈေးညံစတဲ့စီမံကိန်းတွေမပေါ်ခင်ကတည်းကမြန်မာပြည်မှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေစီးပွားလာရှာနေကြတာဖြစ်ပါတယ်။တရုတ်ကစီးပွားရှာလာတဲ့အတွက်လက်နက်ကင်အဖွဲ့တွေနဲ့ခရိုနီတစုအကျိုးအမြတ်ခံစားကြရပါတယ်။စီးပွားရေးဈေးညံအကောင့်ထဲပေါ်လာရင်ရောအရင်တိုင်းဖြစ်လိမ့်မလားဆိုပြီးစိုးရိမ်မှုတွေရှိကြတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ခေတ်တိပုဂ္ဂဗရအကြောင်းတရုတ်သမ္မတရှီကျိပင်က2013မှာပထမဆုံးကြေညာတာမှု9နှစ်လောက်ရှိသွားပါပြီ။ရုံးခဲ့တဲ့အနှစ်2000ကျော်ကရှိခဲ့တဲ့တရုတ်ရဲ့အနောက်တိုင်းဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်တည်ဆောက်မယ်ရည်ရွယ်ချက်ဖြစ်ပါတယ်။ရှေးတုန်းကလိုကုန်းလမ်းတွေမကတော့ဘဲရေကြောကပါဆက်သွယ်မှာဖြစ်ပါတယ်။တရုတ်လိုဤတိုင်းဤလူလို့ခေါ်ပြီးကမ္ဘာတစ်ခုလမ်းတစ်ခုလို့အဓိပ္ပာယ်ရပါတယ်။နိုင်ငံပေါင်း100ကျော်နဲ့လူဦးရေသန်း4000ကျော်ကိုဆက်သွယ်ပြီးတရုတ်စီးပွားရေးကိုဗက်ဆုံညှင့်တင်မှုရည်ရွယ်တဲ့စီမံကိန်းကြီးဖြစ်ပါတယ်။ပုဂ္ဂဗလန်ကြောင့်ပြည်မှာစီးပွားရေးဈေးကြံ6ခုရှိတယ်လို့2019ကမ္ဘာ့ဘဏ်ဒေတာကြက်မှာပေါ်ပြပါလေ။ဒီထဲမှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်စီးပွားရေးဈေးကြံဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပါတယ်။ဖွံ့ဖြိုးမှုအနည်းဆုံးတရုတ်ပြည်နယ်တွေထဲမှာယူနန်နဲ့ပေါင်ဝင်တာမှုယူနန်ဖွံ့ဖြိုးရေးနဲ့တရုတ်မြန်မာစီးပွားရေးဈေးကြံဟာဆက်ဆံနေပါလေ။ဒါပေမဲ့ဖွံ့ဖြိုးမှုအနည်းဆုံးလို့သတ်မှတ်ခံရတဲ့ယူနန်ပြည်နယ်ရဲ့စီးပွားရေးပမာဏဟာမြန်မာစီးပွားရေးတဲ့၄ဆလောက်ကြီးမှပါတယ်။မြန်မာကိုဖြတ်သန်းတဲ့ပုဂ္ဂဗလမ်းကြောင်းဟာတရုတ်မြန်မာစီးပွားရေးဈေးကြံဖြစ်လာပါတယ
်။ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းတည်ဆောက်တာဖြစ်ပါတယ်။ကုန်လမ်းဆက်သွယ်ရေးကိုဦးစားပေးတဲ့အစီအစဉ်ဖြစ်တာမို့နေဆက်ကုန်သွယ်ရေးအချက်အချာနေရာတွေဟာကြံဒေသတွေထက်ပိုပြီးကြီးပွားလာမဲ့သဘောရှိပါတယ်။တရုတ်မြန်မာစီးပွားရေးဈေးကြံမှာရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နဲ့ချင်းရွှေဟော်ကချင်းပြည်နယ်ကကံပိုက်တီစတဲ့နေဆက်စခန်း3ခုကိုစီးပွားရေးပူပေါင်းဆောင်ရွက်မှုဇုံအဖြစ်သတ်မှတ်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်လှုပ်ရှားတဲ့နယ်မြေဖြစ်လို့သူတို့နားလည်မှုနဲ့လှုပ်ထားတဲ့တရုတ်စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။ဈေးညံမှာပါဝင်တဲ့ကံပိုက်တီနဲ့ပန်ဝါဟာအစိုးရတက်လက်အောက်ခံနေကြားဆောင်တက်ဖြစ်တဲ့ NDAK ထိန်းချုပ်တဲ့နယ်မြေဖြစ်ပါတယ
်။တရုတ်မြန်မာစီးပွားရေးဈေးညံကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီကြီးတွေအကောင့်ထဲပို့ဖို့စီစဉ်နေတုန်းဖြစ်ပေမဲ့ပုဂ္ဂလိကတရုတ်လုပ်ငန်းရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးဖျံစာတပ်ထုတ်ယူလာတာကြားပါပြီ။အခုမှစိုက်ပျိုးရေးဘက်ကိုရောက်လာတာပါ။တရှုငပြောစိုက်ပျိုးရင်တနေ့အတွင်းပြီးပွင့်တာမှုအများအစွန်းမြန်မြန်ရပါတယ်။ဒါကြောင့်တောရှင်းပြီးစိုက်ခင်းတွေလုပ်တော့တောပြုံးတာလည်းရှိပါတယ်။ဝိုင်းမော်မြို့နယ်မှာ2009ကတရုတ်ရဲ့တရှုငပြောစိုက်ခင်းဧက6000ကျော်ရှိရာကဒီနေ့ကြတဲ့အခါ2018မှာဧက3000ကျော်အထိတိုးပွားလာပါတယ်။တရှုကားချငပြောအမျိုးအစားထုတ်လို့ရမှာဓာမီဩဇာနဲ့ပိုးစပ်လေးကိုအဆက်မပြတ်သုံးဆွဲရတာကြောင့်ဒေသဆိုင်ရာရေအေးမြစ်ကိုထိခိုက်နိုင်ပါတယ်
။ကချင်ပြည်နယ်တရုတ်နယ်စပ်ဒေသမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံနေတာကြားလာပြီဖြစ်ပါတယ်။ဩဇာအာဏာရှိသူတွေနဲ့ငွေရင်းရှိသူတွေရဲ့အကျိုးစီးပွားကိုမြင့်တင်နေတာထင်ရှားပါတယ်။စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကချင်ပြည်နယ်အစိုးရနဲ့ယူနန်ကုမ္ပဏီတချို့ဖက်ဆက်လုပ်ကင်နေတဲ့မြစ်ကြီးနားစီးပွားတိုးတက်ရေးဆောင်ဆိုတဲ့စီမံကိန်းကိုလည်း တရုတ်မြန်မာစီးပွားရေးဇင်းညံမှာအရေးကြီးကြောင်းတရုတ်ဘက်ကဖော်ပြပါတယ်။ယူနန်ပြည်နယ်ထန်ချုံကတရုတ်ဝန်ထမ်းတွေအသေးစိတ်လေ့လာပါတယ်။မြေကြီးနားအနောက်ဘက်၈မိုင်အကွာလီရိုလမ်းမအနီးကမြေအေက4,800ကျော်မှာဒေါ်လာတန်300ယင်းနီးမြှုပ်နှံမဲ့စိုက်ပျိုးရေးစီမံကိန်းဖြစ်ပါတယ်။မြေကြီးနားမှာတော့နန်ကျင်စီးပွားရေးဇုံအဖြစ်နဲ့လည်းလူသိများနေပုံရပါတယ
်။မြေကြီးနားစီးပွားဖြူရေးဇုံကိုယူနန်ကော်မတီတွေဖြစ်တဲ့တန်ချုံအုပ်စုဘောက်ချားဟုံရင်အုပ်စုကချင်ပြည်နယ်အစိုးရတို့နားလည်မှုစာချုပ်လွှာရေးထိုးပြီး2019ကတည်းကစတင်အကောင့်တွေပေါ်လာတာဖြစ်ပါတယ်။မြေကြီးနားတန်ချုံကားလမ်းကိုလည်းစောက်လုပ်နေပါတယ်။တကယ်တော့တရုတ်တွေကချင်ပြည်နယ်မှာစီးပွားရှာနေကြတာစေအစိုးရခေတ်ကတည်းကဖြစ်ပါတယ်။ဒီရှုငါပြောစိုက်ပျိုးမှုကြောင့်ဝိုင်းမော်မျိုးနယ်မှာတရုတ်နိုင်ငံသားဥယီများပြားလာတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလထုတ်မြေကြီးနားသတင်းဂျာနယ်မှာပေါ်ပြပါတယ်။ဝိုင်းမော်မျိုးနယ်စိုက်မှာစိုက်ပျိုးတဲ့တရှုငါပြောတွေကို24ဘီးကားကြီးတွေနဲ့တည်ယူပို့ဆောင်ပြီးကမ်ပိုက်တီကိုပို့ပေးပါတယ်။စီကားမရှိကားပေါင်းတာတွေရှိလာပြီးမဲ့ဝိုင်းမော်မျိုးဟာစီကားလာပြီးစီးပွားရေးအခြေအနေကောင်းလာတယ်လို့ဆိုပါတယ်။လွေကျင်းတဲ့ကမ်ပိုက်တီနေဆက်ဂိတ်တွေဟာတရုတ်အများဆုံးဝင်တဲ့နေရာတွေဖြစ်ပါလေ။ထန်းချုံကိုယူနိုက်တက်ထွက်ပေါက်အထူးအနေနဲ့တရုတ်ဘက်ကသတ်မှတ်ထားပုံရပါတယ်။ပြည်ပကဒေသမှာယင်းနီးမြုပ်နှံလာတာကြာပြီဖြစ်တဲ့တရုတ်တွေဟာမိမိလုပ်ငန်းကိုဘယ်လိုအကောင့်တွေပေါ်ရမယ်ဆိုတာကိုသိရှိနေပုံရပါလိမ့်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်ထူးမတက်ရေးအကြောင်းကိုတင်ပြထားပါတယ်။COVID-19 ကပ္ပကာယောဂါကြီးမြန်မာနိုင်ငံမှာလည်းကာယောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့ချိန်မှာလက်ရှိသေဆုံးနှုန်းကစိုးရင်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။နောက်တစ်ဆင့်ထိမနိုင်သေးမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှူရှင်တဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးတက်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပါမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။
ဒေါက်တာဘမောဦးခင်ဗျာကျွန်တော်တို့ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ့ဆရာเนาะအဲ့ဒီအဆင့်အထိကိုဖြစ်လာတဲ့အလားအလာများနေပြီးလို့ကျန်းမာရေးဝန်ကြီးဌာနကမကြာခင်ထုတ်ပြန်အပြီးမှာပဲဒီရောဂါဖြစ်တဲ့သူကနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူပါစရှိလာတာအတွက်ဆရာကြီးဒီတခြားနိုင်ငံတချို့မှာလို့ထိမနိုင်သိမရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့เนาะရောက်မသွားအောင်အမြန်ဘလို့လုပ်တင်နေဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာ
COVID-19 positive case အခုဖြစ်လာတာ15ရောက်တော့ရှိပါနော်။အဲ့ဒီမှာမှတယောက်စတင်ပြီးတော့သေဆုံးပြီဆိုတဲ့အခါကျသေဆုံးမှုနှုန်းနဲ့တွေ့ရင်တော့ပဲပထမပိုင်းမှာတကယ်အလားမင်းတကယ် data တွေဖြစ်ပါလေ။ဒါကြောင့်မို့ကျွန်တော်ကဂျမိုင်းနဲ့အားလုံးဝန်ကြီးဌာနရဲ့ရေမပြည့်စုံစီရေးဖို့ဌာနမှာတာဝန်ထမ်းဆောင်တဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတနင်္လာရှိတဲ့လူနာတွေဒါတဖို့ဖို့နဲ့တိတိတိတိတိုးလာတာတွေ့ရ။တိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်ကိုတခုံတို့ဟိုအထူးသဖြင့်တော့အဲ့မှာဒီဘက်နဲ့ပတ်ကွေးမထိနိုင်ရလို့ရှိရင်ချားနိုင်ငံတွေမှာဆိုရင်ဒီလိုတုံတို့တိုးတက်လာတော့ဥပမာတွေရှိတာနော်ဆိုတော့သင်္ချာနည်းနဲ့ပြောရင်တော့ဒီ craft တစ်ခုဆွဲကြည့်ရင်အပေါ်ဒီနေ့ကိုဒီနေ့ဆယ်ယောက်ကနေတရားနေ1000ဆိုတာမျိုးချက်ချင်း exponentially တက်လာတာနဲ့အမြသိနိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ COVID-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်မယ်ဆိုရင်ဒီ craft ပေါ့ကပ်ဆိုတဲ့ဘောကတော့ဒီ graph ဆွဲလို့ရှိအပေါ်ကိုထောင်တက်မဲ့အစားဒီနေ့ကဒီနေ့ပထမတစ်ဆင့်မှာ10ယောက်ကနေ9ယောက်ကနေ10ယောက်ကနေ10ယောက်ဒီလိုမျိုးနဲ့ယုတ်တိရဲ့အများကြီးမများလာအောင်ထိန်းချုပ်ဖို့ကသူကအဓိကအနေနဲ့ strategy international မှာချင်းတုံးလာတောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဆိုဒီချင်းတုံးတဲ့နီးနဲ့တစ်ပြေးတစ်ပြေးနဲ့ COVID-19 ကိုသူတို့ကထိန်းချုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့တကယ်လို့ဆိုကျွန်တော်တို့ကတခုံတို့ graph ကအပေါ်ကျိုးတည်းရတာထောင်တက်လာမယ်ဆိုရင်အဲ့ဒီအချိန်မြေတိုးတက်တဲ့နိုင်ငံတွေမှာတော့မှဥပမာအီတလီတို့အမေရိကတို့တော့မှ crisis ဖြစ်သွားတာကျွန်တော်တို့ရဲ့ဆေးရတဲ့နိုင်ငံမျိုးမှာဒီလိုတဟုန်တို့မြင့်တက်သွားတဲ့အချိန်မျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ
်ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တဟုန်တို့ရောဂါကူးစက်သူတွေတက်သွားတာမျိုးမဟုတ်ပဲလေဒီဖြည်းဖြည်းချင်းနည်းနည်းချင်းငင်းငင်းတတလေးဖြစ်အောင်ထိန်းထားတဲ့သဘောပေါ့ဆရာနော
်ကတော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလိမ္မာရေးရှိပါဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာဒရင်တစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲအဲ့ဒီအချိန်မှာ COVID-19 တရားကိုကုပေးနိုင်နေဆိုရင်အဲ့ဒီတနေ့ကိုတရားအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေကပြတ်မှာမဟုတ်ဘူးပေါ့နော်တနေ့ကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေပါပြည့်စည်ရင်ကျွန်တော်တို့ဟိုအစိုးတခုလိုပဲပေါ့နော်ဟိုပို့သူတော်လဲရင်တောင်မွေးရကူလို့ရပါမယ်ဒီလိုတောင်မွေးနဲ့တူတဲ့ကျွန်တော်တို့ရဲ့ဆေးကုသမှုလုပ်ငန်းတွေပြိုကွဲသွားရင်အလုံးမပြန်ကယ်လို့မရတော့တဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနှင်းနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်တွေများဒီကြားတဲ့ကျမကြီးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေဝယုံသုံးကားအခြေအနေမျိုးမရောက်ဖို့ကိစ္စကဒီ positive ဖြစ်ပြီးတော့ဆေးဝါးနေကုသပေးရမယ့်လူနာအရေးအတွက်ရုတ်တရက်မများလာဖို့ကအရေးကြီးဆုံးအချက်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲဆရာ
COVID virus ဆိုတာကလူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ဟိုးကောင်ပေါ့နော်တကယ်အဓိကဖြတ်တောက်အောင်မီရတော့ကိုရှိမှာတွဲကပ်ပြီးတဲ့ virus ဖြစ်ဖြစ်သူမသူများရှိမှာတွဲနေတဲ့ virus ဖြစ်ဖြစ်ကိုရှိရသူများရှိမရအောင်နဲ့သူများရှိရနေကိုရှိမရအောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြက်နေရလဲဆိုတော့အဲ့ဒီလုပ်တဲ့နီးမှာဒီလိုလူတို့ကလည်းပဲကိုကိုတိုင်းကာကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနေတော့ပါလေဒီလိုအခြေအနေမျိုးတွေမှာဘလို့မကူဆက်အောင်နေနိုင်မယ်ဆိုတာပြညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လောဆယ်ထင်တယ်ဘဝကြီးတွေကလူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကသိတာသိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်ခုနကကျွန်တော်ပြောခဲ့တဲ့လိုမျိုးထောင်တက်လာမှာထောင်တက်လာမှာဆိုတော့ပြညာပေးနေတယ်ချုပ်ပြီးတော့ပြောရမယ်ဆိုတော့ stay home ပေါ့မိမိနေရင်လည်းမမိမိကိုယ်တိုင်မိမိရဲ့ကူဆက်မှုမခံရရေးအတွက်ကောအင်းဒီတားနေတခြားလူပကူးဆက်နိုင်ရေးအတွက်ကိုဒီနှခုလုံးအတွက်ကအိမ်တွင်းမှာသာနေကြပါဆိုတဲ့ဥစားကိုဒီကဘာလုံးမှာတကယ်တိုက်တွန်းနေတဲ့အခါမျိုးပေါ့နောက်တစ်မျိုးကတော့ကိုသားတကယ်လို့ရောဂါအခြေအနေရှိခဲ့မယ်ဆိုရင် mask နှာခေါင်းစည်းတစ်နေ့တကျသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြယ်တာဆေးတာတို့ touch ဆိုတာအဲဒီတော့ mask နဲ့ watch နဲ့ touch ကဆိုရင်သူအဲ့ဒီ touch ဆိုတာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွင့်မရှိဘူးလေတကယ်တော့နှုတ်ဆက်မယ်ဆိုရင်တယောက်ကိုတယောက်ဖြေးနဲ့ကူးတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျန်လျောက်6ပြီးအကွာ3မီတာကွာဒီကွာနေပြီးတော့ချိတွေ့မှုကိနိုင်နေမြားဝေးနိုင်နေမြားဝေးဝေးနေလေဆိုတော့သူတပြိတော့လူစုလူဝေးနေပေါ်လန်တပင်းနေမတော်တာတို့သူတပြိကျွန်တော်တို့ဒီစိုးရိမ်တာရှိသေးတယ်တင်းကြံလုံဟာမျိုးကိုရှောင်ကျင်ညာပေးဖို့လေဆေးရုံဝဆရာဝန်တွေနေလေတောင်းဆိုချင်တယ်ဘာကြောင့်လဲဆိုတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြတ်နံပြီးတော့ခုနကျွန်တော်ပြောခဲ့တဲ့တင်ကြာ graph တစ်ခုလိုပဲဘုံမင်းရဲ့အပေါ်ထောင်တက်လာမယ်ထောင်တောင်းနဲ့ချက်ချင်းလာထောင်တက်လာပြီဆိုကျွန်တော်တို့ကျမကြီးဆောင်ရွက်မှုလုပ်ငန်းတွေအနိုင်မနှင်းဖြစ်မှာနောက်ဆုံးကြတော့ဒီလိုလူကကိုယ့်ရဲ့ကျမကြီးကိုကိုကိုယ်တိုင် view ဆိုက်ပြီးတော့ကိုကိုယ်တိုင် quarantine လုပ်သူများကကိုယ့်ကိုလာပြီးတော့မထွက်ရမဝင်ရ lockdown ချဒါမှမဟုတ် quarantine center တွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူ self quarantine ပုံစံမျိုးနဲ့နေခြင်းအပြင်ကိုကိုယ်တိုင် lockdown လုပ်တာအကောင်းဆုံးပါခုနကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူကြီးအတွက်မိုးပေါထောင်တက်လာအောင်မဖြစ်နိုင်ဒတိုင်းကြီးလို့ကုညာရောက်တယ်ဒီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဖွဲ့ဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်စီစဉ်နေချဖို့တော့ဒီလိုလေပြည်သူလူထုရဲ့စားဝတ်နေရေးအရန်ကိုရောကြမတော်အောင်ထိန်းပြီးဖို့ကတော့အစိုးရနဲ့အာဏာပိုင်ဖွဲ့စည်းတွေအပြင်အခြားဖွဲ့စည်းတွေအလူရှင်တွေအကုန်လုံးကနေပြီးတော့ဒါလေးလည်းခုကိုယ်တိုင်ရသားကြီးလိုက်ဒီနယ်လိုက်ချိုးပန်းဆောင်ရည်နေလို့သိရတဲ့အတွက်ကြောင့်ဒါကလက်ချိုးတို့ပါတကယ်လို့များအရန်ကိုများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ကဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ကဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လဲချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်တကယ်လို့အဲ့ဒါတွေကိုမစင်းစားဘဲနဲ့ဆိုရင်တော့အဆင်မပြေနိုင်
ဘူးဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်စစ်ပြီးတိမ်းရှောင်နေရတယ်လို့ချင်းတက်သူចောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ် စစ်တွေအခြေဆိုင်နရင်ဂျရာတရင်ဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နဲ့မွန်ပြည်နယ်အတွင်းကူးစက်မြန် COVID-19 ဗိုင်းရပ်စ်ရောဂါကာကွယ်တားဆီးနိုင်ဖို့ဘယ်လိုမျိုးစီစဉ်ဆောင်ရွက်နေကြသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းနာ 9,000 လောက်ဟာမိမိတို့နေရာကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရခိုင်ပြည်နယ်မှာရှိတဲ့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်မှာဌာနေချင်းတိုင်းနာလူဦးရေ 3,000 ခွဲခန့်နေထိုင်ကြပြီးအဲ့ဒီအထက်ကလူဦးရေ 9,000 လောက်ဟာစစ်ပေးစစ်တမ်းကြောင့်မိမိနေရာအိုးအိမ်ဆုံးခွာထပ်ပြေးနေကြရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းလိုအပ်နေတယ်လို့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ဥက္ကဋ္ဌဆလိုင်းထွန်းလာကျော်ကပြောပါတယ်။အဲ့ဒီစစ်ပေးရှောင်ပြည်သူတွေဟာရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းမြောက်ဦးမင်းပြန်အမ်စတဲ့မြို့နယ်တွေမှာနေထိုင်ကြသူတွေဖြစ်ကြပြီးအခုအခါစစ်ပေးရှောင်စခန်း15ခုနဲ့မကွေးတိုင်းဒေသကြီးဘက်ကိုထပ်ပြေးတင်းရှောင်နေကြရပါတယ်။
ရခိုင်ပြည်နယ်စစ်တွေမြို့မှာခြေဆိုင်တဲ့နူရင်ဂျရာသတင်းဌာနအဒီတာချုပ်ဦးခမ်းမြတ်ကျော်ကိုအကြံပေးမှုတိုက်ဖျက်ရေးဥပဒေနဲ့မလ30ရက်နေ့ကစစ်တွေမြို့အမှတ်၁မြို့မှရဲစခန်းမှာ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။မြန်မာစိုးရကအကြံပေးဖွဲ့ဖြစ်ကြေညာထားတဲ့ရခိုင်တပ်တော် AA ကပြောခွင့်ရခိုင်တုခကိုအင်တာဗျူးလုပ်ပြီးသတင်းတွေရေးသားထုတ်လွှင့်မှုအတွက်အကြံဖက်တိုက်ဖျက်ရေးဥပဒေပုံမှန်50က52ကတွင်နဲ့ရဲရာရှိသူကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာပါ။အခုလိုရဲသားဘွဲကတရားစွဲဆိုတာဟုတ်မှန်ကြောင်းနဲ့ရခိုင်အခြေစိုက်သတင်းဌာနတွေအနေနဲ့မြေပြင်သတင်းတွေကိုမှန်ကန်မျှသအောင်သတင်းကြေးဝန်းနဲ့ညီရေးသားဖော်ပြဖို့အတွက်အခက်အခဲရှိတယ်လို့ဥက္ကဋ္ဌကျော်ကပြောပါတယ်။အလားတူမန္တလေးအခြေစိုက် Voice of Myanmar VON သတင်းဌာနတည်ထောင်သူကိုနေမျိုးလင်းကိုလည်း AA နဲ့ဆက်သွယ်ပြီးသတင်းရေးသားဖော်ပြတဲ့အတွက်အကြံဖက်တိုက်ဖျက်ရေးဥပဒေနဲ့ဒီလ28ရက်နေ့မှာနေအိမ်ကနေရဲသားဘွဲကဖမ်းဆီးသွားခဲ့ပါတယ်။
ကိုဝစ်စကောကုသမြန်ယောဂါကြောင့်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ကုံသွဲရင်းနဲ့ဇက်ကိတ်တွေအလုံးနီးပါးပိတ်ထားလိုက်ပြီးဖြစ်ပါတယ်။ဧပြီလ၁ရက်နေ့ကစပြီးတရုတ်မြန်မာနယ်ဇက်ကိတ်တွေဖြစ်တဲ့နမ်ခမ်းမြို့ကမန်ဟောင်းနောင်တောက်ကိတ်အပြင်နယ်ဇက်ကရွာချင်းဆက်တရားမဝင်ဂိတ်တွေအလုံးလေစိတ်တွေအကုန်လုံးပိတ်ထားလိုက်ပြီးဖြစ်တယ်လို့နမ်ခမ်းတိရခန်ကုံကားသမားဆိုင်းမောက်ကပြောပါတယ်။အလားတူမူဆယ်မြို့ကတရုတ်နယ်ထဲဝင်တဲ့တရားဝင်ဂိတ်တွေဖြစ်တဲ့နန်းတော်ဂိတ်မန်ဝင်းဂိတ်စင်ဖြူဂိတ်တွေအပြင်တရားမဝင်ဂိတ်တွေအလုံးကိုလည်းဧပြီလ၁ရက်နေ့ကစပြီးပိတ်ဖို့နှစ်နိုင်ငံအာဏာပိုင်တွေကဆွေးနွေးသဘောတူပြီးထုတ်ပြန်လိုက်ပါတယ်။မူဆယ်မှာလူအဝင်ထွက်အလုံးပိတ်လိုက်တယ်ဆိုပေမဲ့ကုံကားတွေကိုတော့ကျင်းစန်းကျော်နယ်စပ်ပောက်ကနေဝင်ထွက်ခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုတော့တရားဝင်ရောတရားမဝင်ဂိတ်တွေအလုံးကိုပါမတ်လ23ရက်နေ့ကလေးကအပြီးပိတ်ထားလိုက်ကြပြီဖြစ်ပါတယ်။
မွန်ပြည်တဲ့ပါတီဥဆောင်ပြီးတော့မလတွင်လူထုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာကိုလက်ရှိဖြစ်ပေါ်နေတဲ့ကူးစက်လွယ်ရောဂါ COVID-19 ကြောင့်ရက်ရွှေ့စမ်းလိုက်တယ်လို့မွန်ပြည်တဲ့ပါတီဗိုလ်လူမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကပြောပါတယ်။လူစုလူဝေးမဖြစ်အောင်ရှောင်ရမယ်လို့နိုင်ငံတော်ကထုတ်ပြန်ထားတယ်လို့ကမ္ဘာ့ကျန်းမာရေးဘက် WHO ကလည်းကန့်ရောဂါပြည့်တတ်မှတ်ထားတဲ့အတွက်ရက်ရွှေ့လိုက်တာဖြစ်ပြီးဘယ်နေ့မှကျင်းပမလဲဆိုတာကိုတိတိကျကျပြောလို့မရသေးဘူးလို့သူကဆိုပါတယ်။ဒါပြင်ကိုရိုနာရောဂါကာကွယ်နိုင်ဖို့အတွက်ပြည်သူလူထုတွေကိုရောဂါကူးစက်မှုမရှိလေအောင်မွန်ပြည်တဲ့ပါတီထိန်းချုပ်ရာဒေသတွေမှာလည်းလူစုလူဝေးဖြစ်စေတဲ့ပွဲလမ်းပင်တွေဖုန်းကြီးပြန်ပွဲတွေကိုတတ်နိုင်တဲ့မျှမကျင်းပဖို့တတိပေးထားတယ်လို့လည်းနိုင်အောင်မငေးကဆိုပါတယ်
ကရင်ပြည်နယ်နယ်ခြားစောင့်တပ် BGF နဲ့တရုတ်ကုမ္ပဏီတို့အကျိုးတူပူးပေါင်းလုပ်ဆောင်နေတဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာဌာနေတိုင်းသားလူမှုဘဝကိုချိမ့်ချောက်နေတဲ့စီမံကိန်းဖြစ်တဲ့အတွက်စီမံကိန်းရုပ်သိမ်းပေးဖို့ကရင်ငင်းချမ်းရဲ့အထောက်အကူပြုကွင်ရဲ့ KPSN ကအစဉ်ခံစားထုတ်ပြီးတောင်းဆိုလိုက်ပါတယ်။တို့မြေများကိုလောင်ကစားပစ်ခြင်းခေါင်းစဉ်နဲ့ KPSN ကအခုလ26ရက်နေ့မှာအစဉ်ခံစားထုတ်ပြီးအစဉ်ခံစားထက်မှာရွှေကုတ်ကိုမြို့သစ်စီမံကိန်းအကြောင်းနဲ့ပတ်သက်ပြီးပြရေးသားထားတာလည်းဖြစ်ပါတယ်အဲ့ဒီစီမံကိန်းကြောင့်ဒေသခံလေယာဉ်မြေတွေမတရားသိမ်းဆီးခံရမှုများလာပြီးတရုတ်လူဦးရေလည်းအဆက်မတန်ဝင်ရောက်မှုများလာတဲ့အပြင်လောင်ကစားမြို့တော်ဖြစ်တဲ့အတွက်ဒေသခံအကျိုးဖြစ်ထွန်းတာထက်ဒုစရိုက်မှုပိုများလာမှာကိုစိုးရိမ်ကြောင်း KPSN ပြောခွင့်ရစောလီကဘောကပြောပါတယ်အဆိုပါစီမံကိန်းကို2019ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ15ဘီလီယံကုန်ကျမှာဖြစ်ကစီမံကိန်းထဲမှာနိုင်ငံတကာခရီးသွားများကိုဆက်ဆောင်နိုင်မဲ့လုပ်ငန်းကြီးများစွာပါဝင်မှာဖြစ်တဲ့အပြင်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းဖျော်ဖြေလုပ်ငန်းတွေပါဝင်မှာဖြစ်ပါတယ် ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကမ္ဘာနဲ့အဝမ်းမှာကနေ့ COVID-19 ရောဂါပြန့်နှံ့မှုကိုစိုးရိမ်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာ90လူနာ16ဦးရှိနေပြီး၎င်းတို့ထဲက2ဦးသေဆုံးခဲ့ပါတယ်။ရောဂါပိုးကူးစက်သူတွေအထက်မှာ10ဦးကျော်ဟာနိုင်ငံရဲ့ခြားကနေပြန်လာသူတွေဖြစ်နေပါတယ်။ပြည်တော်ပြန်1000နီးပါးရှိနေပြီဖြစ်တဲ့ရှမ်းပြည်နယ်ထဲမှာကောယောဂကူးစက်မှုဘလောက်ထိရှိနေပြီလဲဘယ်လိုမျိုးပြင်ဆင်ထားကြတယ်လဲဆိုတာကိုနမ်ဖော်မ်ကနေစူးစီးတင်ဆက်ပေးပါမယ်
။ရှမ်းပြည်နယ်မှာကိုဗစ် -19 ယောဂပိုးတွေ့ရှိသူတဦးရှိတယ်လို့အာကစားနယ်ကျန်းမာရေးဝန်ကြီးဌာနကမတ်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကအသက်24နှစ်အရွယ်ထိုင်းနိုင်ငံကပြန်လာတဲ့လူငယ်တဦးဖြစ်ပြီးလက်ရှိမှာသူ့ကိုကြောက်မဲဆေးရုံကနေလာရှိုးဆေးရုံကိုပို့ဆောင်ဆေးကုထားပါတယ်။ကြောက်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကစံစကားနဲ့အခုလိုပြောပါတယ်။
သူကတက္ကသိုလ်တတရနှစ်ကျောင်းသားလို့သိရတယ်။သူကခုမုံအုပ်စုရွာကပါထိုင်းနိုင်ငံကနေပြန်လာတာ။ဒီမှာကြောက်မဲမှာကထိုင်းနိုင်ငံကနေပြန်လာတဲ့လူတွေအများများတယ်။စိတ်စစ်ဖို့ပို့ထားတဲ့သူတွေကလည်းအများကြီးပို့ရှိတာအများကြီးထွက်လာအောင်မဲ့ပုံပဲ
။လက်ရှိရှမ်းပြည်မှာနိုင်ငံရက်ချာအထူးသဖြင့်ထိုင်းနိုင်ငံတရုတ်နိုင်ငံမှာသွားရောက်အလွယ်လုပ်ပြီးပြန်လာသူ6000ကျော်ရှိနေပြီးပြန်လာသူတွေကိုတက်ဆိုင်ရာမြို့နယ်ကဂျမရီအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကတီချစီနေထားခိုင်းပြီးစက်မှတ်စောင့်ကြည့်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီပြည်တော်ပြန်တွေကြောင့်ယောဂပိုးကူးဆက်ပြန့်ပွားမှုနှုံမြင့်တက်လာမှာကိုဒေသခံလူထုကစိုးရိမ်နေကြပါတယ်။ကနေ့ရှမ်းပြည်ထက်မှာကိုဗစ် -19 ကူးစက်မြန်ယောဂကြောင့်စောင့်ကြည့်လူနာ89ဦးရှိပြီးတန်တရာရှိသူ2ဦးရှိပါတယ်။ပိုးစစ်အဖြစ်စောင့်ဆဲက12ဦးရှိပြီးပိုးကူးဆက်သူကတော့တူရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။သို့ပေမဲ့ဒီယောဂကြောင့်သေဆုံးတဲ့သူတော့ရှမ်းပြည်မှာမရှိသေးပါဘူး။ COVID-19 ကူးစက်ခံရတဲ့လူနာတွေအတွက်ရှမ်းပြည်နယ်မှာဆေးရုံကြီး၈ခုမှာပြင်ဆင်ထားပေးမယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ်
။ပိုးပိုးတူလာဖြစ်ရင်တော့လက်ခံကူတာပဲဖြစ်ရတော့
ရှမ်းပြည်ကိုပြန်ရောက်လာတဲ့ပြည်သူပြန်တွေအနေနဲ့ရှမ်းပြည်တောင်ပိုင်းမှာပြည်သူပြန်လူဦးရေ 9,000 ကျော်ရှိနေပါတယ်။တက်ဆိုင်ရမြို့နယ်ကျေးရွာတွေကပြည်ပကပြန်ရောက်တဲ့သူတွေအတွက်14ရက်တဲခိုနေထိုင်ပြီးယောဂါစောင့်ကြည့်ဖို့အတွက်မြို့ပြင်ရွာပြင်တွေမှာတဲတွေဆောက်ထားပေးတာရှိသလိုစာတင်ကျောင်းအကစားရုံတွေမှာလည်းနေရာထိုင်ခင်းပြင်ဆင်ထားပေးပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်း COVID-19 ဗိုင်းရပ်စ်ယောဂါကာကွယ်တားဆီးနိုင်ဖို့ပြည်ပကပြန်လာတဲ့သူတွေကိုပြည်နယ်အစိုးရကနေတည်တက်နေရာမှာ14ရက်နေထိုင်ဖို့စီမံဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပြည်ပကနေပြန်ရောက်လာသူတွေအနေနဲ့အစိုးရအဖွဲ့သတ်မှတ်ပေးထားတဲ့ community based facility quarantine တည်တံ့နေရ14ရက်ကြာနေထိုင်သွားရမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ရုံညွှန်ကြားရေးမှူးအမြင့်တန်းဝင်းကအခုလိုပြောပါတယ
် community based ပဲပေါ့ကျွန်တော်တို့အစီအမံဆောင်ရရှိတယ်ဘာပဲဖြစ်ဖြစ်ပေါ့ကျွန်တော်တို့14ရက်တာကာလကိုနော်22ရက်နေ့နောက်ပိုင်းဝင်လာတဲ့လူအားလုံးဒီကျွန်တော်တို့ community based quarantine ဖွင့်ထားတဲ့နေရာတွေမှာလာရောက်ပြီးတော့မှဟလာဟိုကြည်လူစားပူအောင်ပအောင်ဆွဲဖို့ဆိုတော့ကျွန်တော်အမိန့်ချင်စာတွေထုတ်ထားတာရှိပါတယ်။ဒီဘုံပြင်းတဲ့အတွင်းမှာအားလုံးစုစုပေါင်းကျွန်တော်နေရာ353နေရာ community based facility quarantine ကျွန်တော်နေရာတွေစီမံပြီးတော့ဆောင်ရွက်နေပါတယ
်။ဒီအမိန့်ညွှန်ကြားချက်ကိုပူပေါင်းပါဝင်ခြင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ရဇသက်ကြီးဥပဒေကုသယောဂါများကာကွယ်နှိမ်နှင်းရေးဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေအရရနဲ့ရေးယူသွားမယ်လို့ဆိုပါတယ်။အဲ့ဒီ community base မှာသမင်းစားတောက်ဖို့ကိစ္စအိမ်ကနေသမင်းကြိုက်တွေပို့ပေးတဲ့စနစ်ကလူဝင်ထွက်များတဲ့အတွက်တိုက်အဆင်မပြေဘူးလို့လည်းဖိုင်းပြန်လူဦးရေ130ယောက်ကိုစောက်လျှောက်ထားတဲ့တံဆက်မြို့နယ်ပငတ်ကြီးရွာထက်တန်းကျောင်း community base မှာပရဟိတဆောင်ရွက်နေတဲ့ကိုမင်းထူးကအခုလိုပဲပြောပါတယ်
မြို့မြို့နယ်အပေးတာ3တိတ်ပဲကျန်တဲ့ဥစ္စာတွေမှာမလောက်တဲ့ဥစ္စာတွေကျွန်တော်တို့ဒီရက်ရွာကအလူငွေတွေနဲ့ကျွန်တော်တို့အခုလည်းပတ်နေရတယ်ကျွေးမွေးရကိုယ့်အိမ်ကကိုယ်တပ်ဖို့ပေးရမယ
် community base ကိုအစိုးရစီစဉ်နေတယ်ဆိုပေမဲ့လည်းတကယ်တမ်းမှာတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဘာထောက်ပံ့မှမပေးဘဲနေရာတတ်မှတ်ပေးတာလောက်ပဲရှိတယ်လို့ပ ප්‍රහිතා සංයන්නේ තම්සම් යෝගන් කොමෙලක සුවාරේ
සංගන් දෝ අසීසන් ඉවාරේ අසුර අසීසන් ඉවාරේ පියෝයි මේ දෙකේ නම් ජාරෝ මියේ මිය මා යන්ජෝවා ලුව කෝ අකෝ පිටසෙන් බා සපෝටි මා නැමෙ ෂීහු ဒီ නියා ලේ යෝ ක්වාරන්ටි ලොව් බේ වෝ චෝන් ලියු ලයි වී වී ලයිකේ ඩා ලේ බේ ෂී යේ ගේ වෝ ඨයි වෝ සා වෝ තෝ වෝ ලු අතේ අතා කුවේ පිස්සී බා දකු බා මෙ ෂී යු චෝන් ලේ ලැ ජී වාරේ චෝන් ලැ ජී වෝ ဒီ චෝන් මා තා බේ ඩලෝ බේ
මුම්පිනේ ට්වෙන් මා ලත් දලෝ ထိုင်း ගා ပြန် ලා දූ 1600 ကျော် ကို community based facility quarantine ပြီမှာ 14 ရက်ကြာကျန်းမာရေးစစ်ဆေးမှုခံယူနေတယ်လို့မွန်ပြည်နယ်အစိုးရဖွဲ့ရုံကသိရပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာ တပ်မတော်နဲ့ ရခိုင် တပ်မတော်အေအေတပ်ဖွဲ့တို့ အကြား တိုက်ပွဲအတွင်း ရခိုင် ပြည်နယ်မှာနေထိုင်ကြတဲ့ ချင်းတိုင်းသား 9000 လောက်စစ်ဘေးတိမ်းရှောင်နေရတယ်လို့ ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေစိုက် နရင်ဂျရာ သတင်းဌာနအက်ဒီတာချုပ် ဦးခိုင်မရတ်ကျော်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့ 6:00 ကနေ 9:00 အထိနဲ့ည 9:00 ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 ကနေ 9:00 ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
April 2 ရက်နေ့ကြာသပတေးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်။ ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိ ချုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ နောက်ပတ်တောက်ချာနေ့ကစပြီးညဆယ်နာရီကနေမနက်၄နာရီကြားတနင်္ဂနွေလုံးမထွက်ရအမိန့်ထုတ်ပြန်တယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကရုပ်မြင်သံကြားပေါ်ကနေဒီကနေ့ကြေညာခဲ့တာဖြစ်ပါတယ်။ဆေးဘက်ဆိုင်ရာပစ္စည်းတွေပို့ဆောင်တာတိကျခွဲထားဖို့လိုအပ်သူတွေလူနာတွေဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကိုတော့ညမထွက်ရချွင်းချက်ပြုတယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထော
အများပြည်သူတွေကြားသွားသူတိုင်းကိုနှာခေါင်းစည်းမျက်နှာဖုံးအကာအဝတ်ဆင်ရမယ်လို့အမိန့်ထုတ်လိုက်ပါတယ်။ COVID-19 ရောဂါထိန်းချုပ်ဖို့အမေရိကန်တနိုင်ငံလုံးမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပေမဲ့ရောဂါကူးစက်မှုနှုံတိုးနေတဲ့နေရာတွေစီလေယာဉ်တွေပြန်တန်းသွားလာမှုရပ်ဖို့သူအမိန့်ထုတ်ကောင်းထုတ်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံထဲမှာယောဂပိုးကူးစက်မှုအခြေအနေဆိုးနေတဲ့နေရာတွေတစ်ခုနဲ့တစ်ခုကြားလေယာဉ်ခရီးစဉ်တွေတားမြစ်ဖို့ဆုံးဖြတ်ချက်ဟာအင်မတန်ခက်ခဲပေမဲ့လုံးတည်သလားဆိုတာစဉ်းစားနေတယ်လို့ဗိုလ်ထုံးတွေကအေမီရော်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်နိုင်ဖို့အိမ်ပြန်မထွက်ရတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်သူတွေကိုပြစ်တတ်မယ်လို့သမ္မတရော်ဒရီဂိုဒူတာတီကပြောကြားလိုက်ပါတယ်။ရဲတပ်ဖွဲ့စစ်တပ်နဲ့ချေးရွာအကြီးကြီးရဲ့အနေနဲ့ပြည်ထနာလုပ်သူတွေရှိတယ်ခိုးအသက်အန္တရာယ်ရှိတယ်ဆိုရင်ပြစ်တာတတ်လိုက်ဖို့အတွက်အမိန့်ပေးတယ်လို့သမ္မတဒူတာတီကပုတ်ထုနေတော့ကရုံးမြန်တန်ကြားပေါ်ကနေပြောခဲ့တာပါမနီလာမြို့တော်ကဆင်းရဲသားရပ်ကွက်တစ်ခုမှာအစိုးရရဲ့အစားအသောက်ထောက်ပံ့မှုတွေမလုံလောက်တဲ့အပေါ်စူပူဆန္ဒပြမှုတွေရှိခဲ့ပြီးတဲ့နောက်ပြည်ထနာလုပ်သူတွေကိုပြစ်တတ်မယ်လို့သမ္မတကပြောကြားခဲ့တာပါဒါတွေမကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမယ်လို့တတိပေးခဲ့ပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်မနေ့ဖန်မနေ့9:00ကနေ9:00ခွဲအထိထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကြာရင်လည်းအရေးကြီးတဲ့ကမ္ဘာသတင်းတွေနဲ့မြန်မာနိုင်ငံသတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကိုနားဆင်ရအောင်ပါရှင်ည9:00တိုင်းမှာထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကပဲဖြစ်ဖြစ် Intel Set 17နဲ့ Mia Set 3တို့ကနေပဲဖြစ်ဖြစ်ဖမ်းယူကြည့်ရှုနိုင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
This program has come to you from the Voice of America, Washington.